မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှအထူးစီးပွားရေးဆောင်လုပ်ဖို့အစီအစဉ်နေတဲ့ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာအုပ်ချုပ်ရေးတာဝန်ရှိသူတွေ၊ဒေသခံပြည်သူတွေအပါအဝင်ပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်နေမြန်ထားတဲ့ VOA မြန်မာပိုင်းသတင်းသားကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
အထူးစီးပွားရေးဆောင်ကိစ္စရပ်တွေနဲ့ပတ်သက်လို့လူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့အင်ကာနေ့မှာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ်။ကျွန်
တော်တို့ကြောက်ဖြူရောက်နေနော်။ဒီတက်ကအနာတော်ရယ်အနာပိုင်းတွေဥပ္ပါဒ်နဲ့ပြည်တီးကဒီမှာငင်းရောပါနော်။ဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟု
တ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟု
တ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဒီကြီးကသမထားတယ်ပဲရှိသေးတယ်။ကျွန်တော်တို့ကတော့ပေါ်ကကွန်ပလီကဆွေးနေတယ်ဟိုဘက်ကဘာမှဆွဲချင်းဘာမှပြန်ကြမလာသေးဘူး။ပထမ first phase လုပ်မယ်အေက250နေရာကိုအခုအဲ့ဒါတွားကြည့်တာပေါ့နော်။နောက်ပြီးတော့ဒီမပုတ်ပုံတိုင်းဝင်သွားတဲ့မရတာနဲ့ဆိုတော့ဘာဒီကျစီတဲ့မြေတမတော့ဒီတဲ့ချောက်ပြူပဲတော့ဘာမှမဖြစ်ဘူးသူကလည်းပြောတယ်။သူအပြင်းတော်မှာတဲ့အသက်ဆက်ချင်းနဲ့အောက်ဒီသူထားတယ်။အသက်တွေအပြင်းတော်မှာအသက်ဆက်ချင်းနဲ့အောက်ဆိုတော့မရှိဘူးလို့ပြောတယ်။နောက်ပြီးတော့ဘယ်ကတိုင်းချင်းဘူမော်ကန်ရွှေ့တာအဲ့ဒါဘလို့ရှိနေသေးတယ်အဲ့ဒီနေရာကိုပြင်ပြန်ဆောက်ပြီးတယ်လမ်းပေါက်ပြီးတယ်ဒီမတောက်စုကိုတိမ်လုံးနဲ့ဆောက်ပြီးဒါတွေပြောပြီးတော့အဲ့ဒီပြင်ပြင်ကိုကောက်အောင်ကြည့်တယ
်လူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ဟာညနေပိုင်းမှာတော့အဲ့ဒီမှာရှိနေတဲ့ဒေသခံပြည်သူတွေရက်သက်လူအဖွဲ့အစည်းဝင်တို့တွေနဲ့လည်းတွေ့ဆုံမှုရှိတာပါကျောက်ဖြူဒေသဖွံ့ဖြိုးရေးအသင်းတည်ထောင်သူကိုထွန်းကြည်ကတော့တရုတ်မြန်မာရင်းနှီးပိုင်လိုင်းနဲ့အထူးစီးပွားရေးဆောင်ကိစ္စရပ်တွေကြောင့်ဒေသခံတွေအပေါ်ဘလို့တွေတက်ရောက်မှုရှိနိုင်တယ်လို့ဆိုရတဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကိုတင်ပြဖို့ရှိတယ်လို့ပြောပါတယ်
လောလောဆီတော့ကျွန်တော်တို့ဒီ best ဖြစ်နေတဲ့ဒီဟောပေါ့နော်ဒီ best file line မှာဒါတခံလေးရခွင့်ရနေခက်ကြရဲကြောင်းလာတယ်။နောက်တစ်ပိုင်းတော့ဒီခေါင်းကိုမင်းကျုံးကိုရင်းနှီးတင်ဆက်ဖို့ဝင်လာတဲ့ခက်ကြနဲ့ခက်ကြရဲကြောင်းတစ်ခုပါမယ်။နောက်တော့ဒီ job ရဲ့ season ကိုကြာ
မစ္စယန်ဟီလီဟာလူအခွင့်အချင်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်တနည်းကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုလာရောက်လေ့ရှိပါတယ်။ဒါဟာကုလသမဂ္ဂလူအခွင့်အထူးကိုယ်စားလှယ်တာဝန်ကိုယူပြီးတဲ့နောက်ပိုင်းသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်တာပါ။ဒီကိစ္စအခောက်တွေမှာတော့သူမတော်ရောက်ကိုစီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပေမဲ့လည်းဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတော်ရောက်လေ့လာဖို့အစိုးရကသိပ်ပင်ထားပါတယ်။ဒါကြောင့်လည်းသူမတာဝန်ရှိတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူးပေါင်းလှုပ်ဆောင်မှုကိုမျှော်လင့်မိတယ်လို့မစ္စယန်ဟီလီကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိစ္စရပ်တွေအပေါ်မှာပါနောက်ဆက်တွဲသိရမှုတွေရှိလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့မစ္စယန်ဟီလီကပြောဆိုထားပါတယ်ခင်ဗျာ။